မြန်မာနိုင်ငံပါဝင်ရှေ့တောင်အာရှနဲ့တောင်အာရှနိုင်ငံတွေမှာဒီနေ့မှာအပူချိန်အလွန်မြင့်တက်ခဲ့တာကြောင့်အာဏာပိုင်တွေဘက်ကကြမ်းမာရေးဆိုင်ရာသတိပေးချက်တွေထုတ်ပြန်ခဲ့ရပြီးဒေသခံတွေဟာလည်းအပူဒဏ်သက်သာစေဖို့အတွက်ပန်းချီနေတဲ့လေးရီးပိစက်တွေတက်ထားတဲ့ဈေးဝယ်ဆန္ဒတွေကိုတွားခဲ့ကြပါတယ်။ဒေသတွင်းမှာပြီးခဲ့တဲ့သတင်းဘက်ကအပူချိန်ဟာ45ဒီဂရီစင်တီဂရိတ်အထိအလွန်မြင့်တက်ခဲ့တာကြောင့်ကျောင်းတွေထောင်ထဲချီပိတ်ခဲ့ရပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာဆိုရဲအပူချိန်နေစံချိန်တင်လောက်အောင်မြင့်တက်နေတာကြောင့်ကျောင်းတွေအလုံးကိုနှစ်ရက်ပိတ်ခဲ့ရပါတယ်။ထိုင်းနိုင်ငံဘက်မှာတော့အပူလိုင်းကြောင့်အခုနှစ်အတွင်းသေဆုံးသူဟာ30ထပ်မနည်းရှိသွားပြီဖြစ်ပြီးတော့ထိုင်းနိုင်ငံမြောက်ပိုင်းကခရိုင်တွေမှာအပူချိန်က44ဒီဂရီစင်တီဂရိတ်ကျော်ခဲ့တာကြောင့်ပြင်းထန်တဲ့အခြေအနေဖြစ်တယ်လို့ထိုင်းနိုင်ငံရဲ့မိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ဒါပြင်မြန်မာ၊ကမ္ဘောဒီးယား၊ဗီယက်နမ်၊အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဆိုရင်လည်းလာမယ့်ရက်ပိုင်းတွေအတွင်းအပူချိန်က40ဒီဂရီစင်တီဂရိတ်ကျော်နိုင်တယ်လို့မိုးလေဝသဆိုင်ရာကြွမ်းကျင်သူတွေကသတိပေးထားပါတယ်။မြန်မာနိုင်ငံမှာတော့အခုနှစ်ဧပြီလအတွင်းအပူချိန်ကတာမန်ထက်3ဒီဂရီနဲ့4ဒီဂရီထိပိုမြင့်တက်ခဲ့တယ်လို့မြန်မာနိုင်ငံမိုးလေဝသဌာနကပြီးခဲ့တဲ့သတင်းပတ်မှာထုတ်ပြန်ခဲ့ပြီးတော့ရန်ကုန်မြို့ကတချို့ကတော့အပူဒဏ်သက်သာအောင်ပန်းချန်တွေ၄ပိစက်တွေတက်ထားတဲ့နေရာတွေကိုတွားရောက်တာတွေလည်းရှိခဲ့ပါတယ်။မန္တလေးမြို့မှာတော့ဒီနေ့အပူချိန်ဟာ43ဒီဂရီထိရှိနိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်ခင်ဗျာ။